မစ်ရှိထောင်နိုင်အချင်းကြခံရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချီးမြှင့်လိုက်တဲ့ UNESCO ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆုတောင်းသူတို့နှစ်ဦးလွတ်မြောက်ရေးပို့ပြီးထရောက်မှုရှိလာစေမယ်လို့မြင်ကြောင်း CBJ အဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်သတင်းလွတ်လပ်ခွင့်အတွက်သူတို့နှစ်ဦးရဲ့တတိရှိရှိကြိုးပမ်းမှုကိုဂုဏ်ပြုတဲ့အနေနဲ့ AP 10ရက်နေ့ကဆုမြင်ချီးမြှင့်ကြောင်းကြေညာခဲ့တာပါမှတ်ရင်ချင်းနိုင်ကအပြည့်စုံကိုပြောပြမှာပါ
နိုင်ငံကမှတရင်လွတ်လပ်ခွင့်အတွက် NLD ကြားကနေတတိရှိရှိကြိုးပမ်းလှုပ်ဆောင်ကာကွယ်နေသူတွေကိုရွေးချယ်ပြီးကုလသမဂ္ဂလက်အောက်ခံ UNESCO ကနေ1998ခုနှစ်ကစတင်ပြီးဂါလမိုကန်နူကမ္ဘာတရင်လွတ်လပ်ခွင့်စုကိုချီးမြှင့်ခဲ့တာပါအခု2019ခုနှစ်အတွက်အင်းစိန်အချင်းထောင်မှာထောင်ဒဏ်9နှစ်စီကြာခံနေရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို UNESCO အဖွဲ့ကြီးကဒီစုပေးရချီးမြှင့်ခဲ့တာဟာအလွန်အရေးပါကြောင်းနယူးယောက်ခြေဆိုင် CPJ နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူးစတီဗ်ဘတ်လာက VOE ကိုပြောပါတယ
် I think it's very significant and it's very important that international organizations like
ဒီလိုကိုပြုချီးမြှင့်တာကလည်းအရေးကြီးပါတယ်UNESCO လိုနိုင်ငံတကာအသံဝဲကလည်းမြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာလူတွေကိုသတိပေးနေတာဖြစ်ပါတယ်။ Writers သတင်းတောက်နှစ်ယောက်အနေနဲ့သူတို့အလုပ်ကိုသူတို့အမခံလုပ်ခဲ့တာပါ။မြန်မာစစ်တပ်ရဲ့ရက်စက်ဖိနှိပ်မှုတွေအကြောင်းထုတ်ပေါ်ရေးသားခဲ့တဲ့အတွက်ရလန့်အနေနဲ့နှစ်ရှည်ထောက်ခံချမှတ်ခံထားရပါတယ်။ဒါကြောင့်လည်း UNESCO ကပေးတဲ့သတင်းလက်ခွင့်စုဟာအလွန်အရေးကြီးပြီးအရေးပါပါတယ
်။အခုလို UNESCO ကပေးတဲ့အရေးပါတဲ့စုကြောင့်သူတို့နှစ်ဦးလွတ်မြောက်ရေးမှာရောအထောက်အကူပြုမပြုဘယ်လိုမြင်လဲရှင
့် Well, there are two things. Supreme Court has heard arguments.
အထူးသဖြင့်ရှိပါတယ်။သူတို့မှာအဖြစ်မရှိကြောင်းတင်သွင်းထားတဲ့ယူခံကိုနိုင်ငံတော်တရားရုံးချုပ်ကကြားနာခဲ့ပြီးဆိုတော့ဘယ်တော့ဆုံးဖြတ်ချက်ချမလဲဆိုတာတော့မသိရသေးပါဘူး။ဒါပေမဲ့သူတို့နှစ်ဦးအကျိုးဆောင်ရှိနေတဲ့ရင်ရှောက်လဲချက်ကြောင်းတရားစီရင်ချက်အကြောင်းလည်းဖြစ်လာမလားဆိုတဲ့ချက်ရှိနေပါတယ်။အဲ့ဒီလိုဖြစ်မလာဘူးဆိုရင်နောက်တစ်ချက်ဖြစ်နိုင်တဲ့အလားလာကတော့မြန်မာနှစ်တကူကာလမှာအစိုးရကနှစ်စဉ်အကျဉ်းသားတွေကိုလူငယ်ချင်းသာတွင်ပေးတဲ့အချင်းကိုကြည့်ရမှာဖြစ်ပါတယ်။နိုင်ငံအကျိုးမြတ်ဆိုတာမျိုးမရှိတဲ့ UNESCO အဖွဲ့ကြီးကချီးမြှင့်တဲ့စုကိုအများကလေးစားတန်ဖိုးထားကြတာပါ
။နေလ3ရက်နေ့မှာကြာရောက်မဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကိုဒီနှစ်အီသီယိုးပီးယားနိုင်ငံမှာကျင်းပမှာဖြစ်ပြီးဂါလမိုကန်နိုကမ္ဘာသတင်းလွတ်လပ်ခွင့်စုကိုလည်းအဲ့ဒီမှာပေးရချီးမြှင့်မှာဖြစ်တယ်လို့စုချင်းတွေအထိအမေရိကန်ဒေါ်လာ2000ကျွဲလက်ခံရရှိမှာပါ။အခုလို UNESCO ကနေကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီနှစ်အတွက်ကမ္ဘာသတင်းလွတ်လပ်ခွင့်စုပေးရချီးမြှင့်ခဲ့တဲ့အပေါ်ဂုဏ်ယူကြောင်းနဲ့သူတို့နှစ်ဦးအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုကြောင်းတင်တိအခြေဆိုင် RSF နေစီမချာသတင်းတောင်များအဖွဲ့ကဧပြီလ10ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဂါလမိုကန်နိုကမ္ဘာသတင်းစုကိုရိုက်တာသတင်းတောင်နှစ်ဦးမတိုင်ခင်ကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ကို2000ခုနှစ်မှာ UNESCO ကပေးရချီးမြှင့်ခဲ့ပါတယ်။1986ခုနှစ်ကကိုလံဘီယာနိုင်ငံဘိုဂိုတာမြို့မှာမူရစ်စိမ်းမှောင်ခိုရောင်းဝယ်မှုတွေကိုဒီဇိုင်းမက်မက်စုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ကိုလံဘီယာသတင်းအယ်ဒီတာဂါလမိုကန်နိုဟာသူ့ရဲ့သတင်းစာရိုက်ရှိမှာပဲရရက်ဆက်ဆက်လှုပ်ကြံတက်ဖြတ်ခံခဲ့ရပြီးဘသူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာကိုလံဘီယာအစိုးရကအရေးယူအပြစ်ပေးနိုင်ခဲ့ခြင်းမရှိတဲ့အပြင်ဂါလမိုကန်နိုအသက်ခံရပြီးတဲ့နောက်တစ်နှစ်ကြာမှသူ့ရဲ့သတင်းစာရိုက်လည်းဘုံခွဲဖျက်ဆီးခံခဲ့ရပါတယ်ဒါကြောင့်မူရီရာဇာရီအကြောင်းသူတို့ဂိုင်းတွေအကြောင်းတတိရှိရှိရေးသားဖော်ထုတ်ခဲ့တဲ့အတွက်အသက်ခံခဲ့ရတဲ့ကိုလံဘီယာသတင်းအယ်ဒီတာဂါလာမိုကန်နိုကိုဂုဏ်ပြုတဲ့အနေနဲ့1998ခုနှစ်မေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂ UNESCO အဖွဲ့ကြီးကနေသူ့နာမည်နဲ့ကမ္ဘာသတင်းလွတ်လပ်ခွင့်စုကိုနှစ်စဉ်ပေးအပ်ချီးမြှင့်ခဲ့တာဖြစ်ပါတယ်ရှင်